ဒီကနေ့ကန်သွားတဲ့ထိုင်းနိုင်ငံမြန်မာပွဲမှာမြန်မာအသင်းရဲ့ခြေကစားနိုင်မှုစွမ်းရည်ကိုပေါ့လေဥစ္စာတက်ထွင်းနေဘယ်လိုများအကဲဖြတ်လို့ရပါလဲခင်ဗျာ
ဒီကနေ့ကကျွန်တော်တို့ဒီအရှိတအကြာကစားပြိုင်ပွဲကျွန်တော်တို့မြို့သားဘောလုံးပြိုင်ပွဲအုပ်စုကပွဲစဉ်ဆိုအရေးပါတဲ့ပွဲစဉ်တစ်ခုပါဒီပွဲမှာကထိုင်းနဲ့မြန်မာနိုင်ငံအသင်းအုပ်စုကိုဖြစ်ဖို့အခွင့်အရေးရှိနေပါတယ်ဒါကြောင့်မလို့မြန်မာအသင်းကဒီပွဲတွေသေချာပြင်ဆင်ပြီးကစားခဲ့တယ်ကစားတဲ့အခါမှာလည်းပထမပိုင်းမှာဥဆောင်ကိုရရှိခဲ့တယ်အပြီးတော့ကစားကွက်မှာလည်းမြန်မာအသင်းကနေပြီးတော့မှအသာစီးကနေပြီးတော့ကစားနေတာကိုတွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့ဘယ်နေရာမှာတစ်ချက်သတိလက်လွတ်သွားလဲဆိုတော့ကျွန်တော်ဒုတိယပိုင်းမှာမြန်မာအသင်းရဲ့ကစားပုံအထနေတာကိုခွင့်ကောင်းယူပြီးတော့ထိုင်းအသင်းကခြေပါကိုသွေးယူသွားခဲ့ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီပွဲစဉ်မှာသေရရလက်နယ်ပဲကျွန်တော်တို့ကျင်းပခဲ့ရတယ်။ဒါကြောင့်မလို့မြန်မာအသင်းကအုပ်စုကိုဖြစ်ဖို့အတွက်နောက်လာမယ့်အင်ဒိုနီးရှားနဲ့ပွင့်ပါရုံးကန်ရတော့မှဖြစ်ပါလား
။အင်ဒိုနီးရှားနဲ့တွေ့တာအပါဝင်ပေါ့လေမြန်မာအသင်းအနိုင်ရဘူဆွဲနိုင်မဲ့အလားအလာရောဘယ်လိုများရှိပါလဲခင်ဗျာ
။အချိုဘူလူဝဲတက်ဖို့ကတော့ကျွန်တော်တို့အရှင်အသင်းကတော့ဒေတာတော့ရှိပါတယ်။ဒါဆိုတော့ဒုတိယရရှိထားတဲ့ကျွန်တော်တို့အင်ဒိုနီးရှားအသင်းရဲ့ခြေစံဒီနှစ်ပိုင်းမှာမကောင်းပါဘူး။ဒါကြောင့်အင်ဒိုနီးရှားကကျွန်တော်တို့အရှိတီမောတော့သေရပဲပထမဝဲမှာကစားသွားတွေ့ရတယ်။ဒါကြောင့်မလို့အရှင်အားသာခြင်းနဲ့အင်ဒိုနီးရှားကိုတော့ကျွန်တော်တို့နိုင်ပါပါ။သို့တော်လည်းပဲအမှတ်တူပေမဲ့ကိုရက်လက်မှာထိုင်းရအနည်းငယ်သာလွန်နေတဲ့ကြောင့်အင်ဒိုနီးရှားကိုကျွန်တော်တို့ကကိုပြတ်သွင်းဖို့လိုပါမယ်။ဒါမှသာကိုအတာနဲ့အုပ်စုကိုဖြစ်မှာပါ
။အခုထိုင်းနဲ့တွေ့ပြီးပြီနော်အင်ဒိုနီးရှားနဲ့ထပ်တွေ့ဖို့ရှိတယ်။ဒီအရှိတအောင်အရှာနိုင်ငံတွေထဲမှာထိုင်းရဲ့ခြေအင်ဒိုနီးရှားရဲ့ခြေအခြေအနေရောဘယ်လိုများခြုံပြီးသုံးသပ်လို့ရပါလဲခင်ဗျာ
။ဒီကဲ26ကြောင့်ရှစ်တောင်အောင်ရှာအာကစားပြိုင်ပွဲဘောလုံးချန်ပီယံကမလေးရှားအသင်းဖြစ်ပြီးတော့ဒုတိယရရှိထားတဲ့အသင်းအင်ဒိုနီးရှားပါ။အဲ့တော့အခုလက်ရှိအင်ဒိုနီးရှားသင်းရဲ့ခြေကတော့ဒီနှစ်အဂျိုဘူရဲတက်ဖို့အတွက်အတက်ဖွဲ့ရမရှိပါဘူး။ဒါပေမဲ့ဟိုဘက်အုပ်စုကမှတော့မလေးရှားသင်းကသူ့ရဲ့ချန်ပီယံပွဲကိုကာကွယ်ဖို့အတွက်နောက်ထပ်မနေ့ဖန်မှာအသေးအံကျွန်တော်တို့ရုံးကန်ရမယ့်ပွဲတွေရှိနေပါတယ်။ဒါကြောင့်မလို့ဒီသင်းတွေကတော့အာဆီယံမှာကျွန်တော်တို့အခုထိုင်းအသင်းလောက်သူတို့ကအဆင်နဲ့မရှိပါဘူး။ထိုင်းသင်းကတော့အာဆီယံ